ဗြိတိန်နိုင်ငံမှာဘီယင်မာကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်သွားတဲ့အတွက်နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပဖို့ပြင်ဆင်နေပါတယ်ဗြိတိန်နိုင်ငံမှာရဲအင်အားအများဆုံးအသုံးပြုတဲ့လုံခြုံရေးအစီအစဉ်တရားဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်နိုင်ငံတကာထိပ်သီးခေါင်းဆောင်တွေဇာပနာအခမ်းအနားကိုတက်ရောက်မှာဖြစ်တဲ့အတွက်လုံခြုံရေးကိုအထူးကြံ့မှတ်ထားမှာဖြစ်ပါတယ်စနေနေ့ကချားလ်မင်းသားဟာဘီယင်အဖြစ်စက္ကန့်ကြောင်းတိုင်းပြည်ကိုတရားဝင်ကျင်ညာတဲ့အခမ်းအနားကိုလန်ဒန်မြို့မှာရှိတဲ့စိန့်ဂျိမ်းစ်နန်းတော်မှာကျင်းပခဲ့ပါတယ်။ချားမင်းသားဘရင်ဖြစ်လာတဲ့အပေါ်ဗြိတိန်ကာကွယ်ရေးဦးစီးချုပ်ရီဒတ်ဘိုချုပ်ကြီးဆာထိုနီခရကင်ကချားဘရင်ဟာသူ့ရဲ့မိခင်လိုပဲထူးခြားတဲ့အမြင်ရှိတဲ့သူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ And we're fortunate to have in King Charles III somebody that we also
ကျွန်တော်တို့ဟာချားဘရင်လိုခေါင်းဆောင်မျိုးကိုရရှိတာခံကောင်းပါတယ်။ကျွန်တော်တို့ဟာသူ့ရဲ့အကြောင်းကိုကောင်းစွာသိရှိထားပါတယ်။သူဟာဗြိတိရှတပ်မတော်မှာတာဝန်ခံထမ်းဆောင်ခဲ့ဘူးသူလည်းဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဦးစီးချုပ်ရီဒတ်ဘိုချုပ်ကြီးဆာတိုနီရာကကင်ကပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့စနေနေ့ကဘရင်အကြံပေးကောင်စီကနေဘရင်အဖြစ်လဲတရားဝင်ကြေညာခဲ့ပါတယ်ဗြိတိန်နိုင်ငံရဲ့နိုင်ငံတော်ဇာပနာကို1965ခုနှစ်ကဝန်ကြီးချုပ်ချာချီကွယ်လွန်စင်ကကျင်းပခဲ့ပါတယ်ဘရင်မာကြီးရဲ့ဇာပနာကိုပင်နေလို့မယ်ဆိုတာအတိအကျသတ်မှတ်ကြေညာထားခြင်းမရှိသေးပေမဲ့စက်တင်ဘာလ16ရက်နေ့မှာကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်